အမေရိကန်ပြည်ထောင်စုမှကျင်းပနေတဲ့ Miss Universe မက်ဆာချာဝလာအလှမယ်တိုင်ပွဲကြီးမှာနိုင်ငံပေါင်း82နိုင်ငံကအလှမယ်တွေနဲ့ရှင်ပြိုင်ဖို့သူ့အနေနဲ့ယုံကြည်မှုအပြည့်နဲ့နိုင်ငံကိုစားပြုရှင်ပြိုင်သွားမှာဖြစ်တယ်လို့မြန်မာမက်ဆာချာဝလာအလှမယ်မေဘရနီတော်က VOE ကိုပြောပါတယ် National Costume နိုင်ငံအလိုက်ဝတ်စုံပြိုင်ပွဲအတွက်ပြင်ဆင်ထားတဲ့ Queen of the Kayan လို့အမည်ပေးထားတဲ့ Kayan ဝတ်စုံကိုလည်းလူအများစိတ်ဝင်စားခံရတယ်လို့မေဘရနီတော်ကပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့မန်အင်ဂျင်နိုင်ကပြောပြပေးပါမယ်ရှင်
64ချိန်မြောက်မက်ဆာချာဝလာပြိုင်ပွဲပြုလုပ်တဲ့အမေရိကန်ပြည်ထောင်စုနီဗာဒါပြည်နယ်လတ်စ်ဗေးဂတ်စ်မြို့ကိုဒီဇင်ဘာလ2ရက်နေ့ကတည်းကမြန်မာမက်ဆာချာဝလာအလှမယ်မေဘရနီတော်ရောက်ရှိပြီးပြိုင်ပွဲဝင်ဖို့စကမ်းဝင်ပြင်ဆင်နေတာပါဒီဇင်ဘာလ20ရက်နေ့မှာကျင်းပမယ့်ပြိုင်ပွဲကြီးအတွက်သူ့အနေနဲ့ယုံကြည်မှုအဖြစ်နဲ့နိုင်ငံကိုစားပြုရှင်ပြိုင်နိုင်အောင်စ조사နေကြောင်းမေဘရနီတော်က VOE ကိုအခုလိုပြောပါတယ
်သူတို့ကတော့ဒီဇင်ဘာ1ရက်နေ့ကနေစပြီးတော့လုံးလို့ရောက်လို့ရပြီပေါ့နော်ဒါပေမဲ့ညီမဒီဇင်ဘာ2ရက်နေ့လောက်မှရောက်တာကိုတက်ကလည်းတော်တော်များများပြင်ဆင်ကြတာဆိုတော့အဲ့ဒီတော့ခက်ခဲတွေတော့မရှိဘူးပေါ့နော်ဒီကတော့ကိုကိုယုံကြည်မှုရှိရမှာပေါ့နော်ဒီညီမတို့လူမျိုးတွေလည်းဒီလိုမျိုးအကောင်းဆုံးကြိုးစားရင်တော့သူတို့တွေနဲ့ရင်မောင်းတန်းနိုင်မယ်လို့ညီမတို့ထင်ပါတယ်
National Costume ခေါ်နိုင်ငံအလိုက်ဝတ်စုံပြိုင်ပွဲအတွက်ပြင်ဆင်ထားတဲ့ကယန်းဝတ်စုံကိုမက်ဆာချာဝလာပြိုင်ပွဲစီစဉ်သူတွေအထူးစိတ်ဝင်စားနေကြောင်းလည်းသူကဆိုပါတယ်
သူတို့အနေနဲ့တော့ပေါ့နော်သူတို့ကြိုက်ကြတယ်ပေါ့နော်တခြားဥဆောင်နေဆိုရင်ကြီးတယ်ကြီးပင်မဲ့ဒါမဲ့ပေါ့တယ်ပေါ့နော်ဒါပေမဲ့ညီမဥဆောင်ကြတော့လေးတယ်ကြီးလိုက်ရင်တော့ပေါ့နော်တကယ်ပေါ့ပေါ့ပါပါပုံစံမျိုးနဲ့လေလေးလေးလေးတယ်နောက်ပြီးတော့ပေါ့ဝစ်တဲ့ပုံစံတွေပါလေဘင်းနေခြေတော့တွေကစတတ်ဆိုင်နာပေါ့နော်အကုန်လုံးအသေးစိတ်ကိုသူလှုပ်ထားတာပါဒီဝစ်ဆောင်မှာဆိုရင်အပေါ်ဝစ်ဆောင်မှာဆိုရင်ပေါ့နော်ညီမတို့ဒီကြောက်စိမ်းတွေထိုးလိုက်ကြောက်ကလေးတွေပေါ့နော်တက်လိုက်သူကမမြင်ရတာတိတိကျကျကြည့်မယ်ဆိုရင်ဒီဝတ်စုံရဲ့အပေါ်ပိုင်းမှာဆိုရင်မြန်မာနိုင်ငံရဲ့မျိုးပုံထိုးထားတာတွေ့ရပါလိမ့်မယ
်။နှစ်ပေါင်းထောင်ချီဝတ်ဆင်ခဲ့ကြတဲ့ကယန်းတိုင်းရင်းသူတွေရဲ့ရိုးရာဝတ်စုံကိုခင့်နဲ့အညီဖန်တီးထုတ်လုပ်ထားပြီးဝတ်စုံတန်ဖိုးဟာအမေရိကန်ဒေါ်လာ1000ဖြစ်တယ်လို့ဆိုပါရယ်။ဒါ့အပြင်ဝတ်စုံနဲ့အတူကိုင်ဆောင်ထားတဲ့ကယန်းရိုးရာဂီတာကိုလည်း24ကာရက်ရွှေပြားနဲ့ပြုလုပ်ထားတယ်လို့ပြောပါရယ်။ဒီနှစ်မဲ့ဆက်ကြဝလာအဖွဲ့အစည်းပိုင်ရှင်တွေအပြောင်းလဲဖြစ်ခဲ့တဲ့အတွက်အလှမယ်တက်ဦးနေနဲ့တွေ့ကြုံရတဲ့အခက်အခဲတချို့ကိုလည်းမေဘရနီတော်ကအခုလိုပြောပါတ
ယ်။ညီမရဲ့နှစ်မှာတခုခက်ခဲသွားတာတခုရှိတယ်ရှင်။အဲ့ဒါတော့ဒီမစ်ဖီနီဘက်ကအုံနာပြောင်းသွားတယ်လေ။အုံနာပြောင်းသွားတော့ challenge တွေ challenge တွေကလည်းတခုနဲ့တခုကအရင် different ဖြစ်နေတယ်မှာ။တခုနဲ့တခုမတူတော့ဘူးပေါ့နော်။အဲ့တော့ညီမတို့အနေနဲ့ဘယ်လိုအချိန်မှဘယ်လိုလာမလဲဆိုတာညီမစိတ်ပူရတာပေါ့နော်ကိုတော့ကတော့စိန်ခေါ်မှုတွေပေါ့အတိတ်တွေဆိုတော့တော်တော်တော့စိတ်ကိုထိမ့်ပြီးတော့ပြန်ရတာပေါ့မာ
ရယ်မြန်မာနိုင်ငံအနေနဲ့အရင်တုန်းကကမ္ဘာမယ်ဆက်ကြဝလာပြိုင်ပွဲမှာ1959ခုနှစ်ကဆိုရင်ဒေါ်တန်တန်ရေးဖြစ်ပြီးအခုဖလော်ရီဒါပြည်နယ်မှာနေထိုင်နေပါတယ်1960ခုနှစ်တုန်းကတော့ဒေါ်မြင့်မြင့်မေဖြစ်ပြီးသူကတော့ကမ္ဘာမယ်ဆက်ကြဝလာပြိုင်ပွဲမှာ Miss Congeniality ဆုကိုရရှိခဲ့ပါတယ်1962ခုနှစ်မှာဒေါ်မြင့်မြင့်ခင်ဝင်ရောက်ရှင်ပြိုင်ခဲ့ပြီးတဲ့နောက်နှစ်ပေါင်း52နှစ်အကြာ2013ခုနှစ်မှာမိုးဆက်ဝိုင်စတင်ပြီးဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်။2014ခုနှစ်မှာရှာထိုအင်ဒရာဖြစ်ပြီးအခု2015ခုနှစ်အတွက်မေဘရနီတော်ကပါဝင်ရှင်ပြိုင်နေပါတယ်ရှင်။